ကယားပြည်နယ်ကအပြစ်ခတ်ရစရေးအဖွဲ့တစ်ခုဖြစ်တဲ့ KNPB ကယင်းညီအမျိုးသားတိုးတက်ရေးပါတီကလက်နက်ကင်ပြီးတော့နယ်လှည့်စည်းရုံးရေးဆင်းတဲ့အခြေအနေကြောင့်ဒေသတွင်းမှာတင်းမာမှုတွေဖြစ်ခဲ့ပြီးတော့ဒီကိစ္စကို
KNPB ဘက်ကတော့ဒါဟာသူတို့လုံယုံလုံစင်သွားလာတာဖြစ်ပေမဲ့အစိုးရဘက်ကတော့လက်နက်ကင်သွားလာမှုကိုကန့်သတ်လိုတဲ့သဘောရှိပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုနိုင်ကွန်အိမ်ပြောပြပေးပါရှင်
ဟုတ်ကဲ့ပါမြန်မာအစိုးရနဲ့ပြည်ရစဲထားတဲ့ကရင်မျိုးရာတိုးတက်ရေးပါတီ KNPB ဖွဲ့အနေနဲ့ကရားပြည်နယ်ရှာတော်မြို့နယ်တွင်နယ်လှည့်စည်းရုံးရေးဆင်းမှုကရားပြည်နယ်ဆိုးရွားဖွဲ့နယ်ဆွေးနွေးခဲ့ရမှာအောက်ခြေပိုင်းညှိနှိုင်းမှုသဘောတူညီချက်တွေရရှိခဲ့ပေမဲ့လည်းခရီးစဉ်ကြတော့သူကအပေါ်တည်ုံးမှာပေါ့တကယ်လို့သူတို့ကမှခင်ပြည်ကစီရင်သွားမယ်ဆိုလို့ရှိရင်လည်းသူတို့ရဲ့
ွင်လက်လက်စီယုံရေးခရီးသွားရမှာအခက်အခဲဖြစ်နေတဲ့အချိန်လေးကြောင့်အဖွဲခွဲပြီးသွားနိုင်ဖို့ KMPV ဘက်ကတောင်းဆိုခဲ့တယ်လို့လည်းဦးအောင်စန်းမြင့်ကအခုလိုဆက်ပြောပါတယ်
ကျင်းပြည်ကတော့အခုကသူတို့တောင်းဆိုတာလေနိုင်ငံတော်စစ်ကြောင်းအဲ့လိုမျိုးသွားလို့မရရင်တော့မှအုပ်စုနဲ့ခွဲယူသွားလိုက်မှာပေါ့သူတို့တောင်းပြတာကလုံခြုံရေးအရေးများတယ်ပေါ့စစ်ကြောင်းမှာလုံခြုံရေးအရေးများတယ်ဆိုတော့ကျင်းပြည်ကတော့လုံခြုံရေးအရေးကိုခွဲနေသွားတဲ့ပုံစံမျိုးပေါ့တုံခုလောက်သွားနေပေါ့
မေလ9ရက်နေ့တုန်းက KMPP ကုစလဲတွင်နဲ့ကရပြည်နယ်ဆိုရဖွဲ့တို့ကနေလွိုင်ကော်မျိုးအထွေထွေအုပ်ချုပ်ရေးမှူးရုံးခန်းမှမှတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးတင်ပြချက်တွေကိုနောက်သတင်းပတ်မှဆုံးဖြတ်ပေးနိုင်မယ်လို့ယူဆကြောင်း KMPP တွင်မှဦးအောင်ဆန်းမြင့်ကပြောပါတယ်။ကရပြည်နယ်ဆိုရအနေနဲ့ KMPP နယ်လက်စီယုံရေးခီးစဉ်အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့တချို့နဲ့ကျန်းမာရေးဝန်ထမ်းတွေကိုတဘာတဲ့ထည့်ပေးသွားဖို့သဘောတူညီခဲ့ပေမဲ့လည်းခီးစဉ်ကိစ္စကိုတော့တမတော်ကကကြီးကနေခွင့်ပြုချက်ရမှအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့မေလဆန်းတို့ကဒီနေ့မျိုးရသုတ်သက်ရေးပါတီ KMPP ဘက်ကအင်အား200လောက်ဟာလက်နက်ကင်ဆောင်ပြီးတော့ကြားပြင်းနဲ့ရှာတော်မျိုးနဲ့တွင်နယ်လက်စီယုံရေးကိစ္စဆောင်ရွက်ဖို့တန်လွေမြင့်နောက်ဖက်ချမ်းကိုဖြတ်ကူးလာတဲ့ပုံမှာကြားပြင်းနဲ့ဆိုရဖွဲ့နဲ့ဒေသခံမြန်မာစစ်သားတို့ကနေခွင့်မပြုကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်စစ်ရင်အားနဲ့စီယုံရေးလုပ်ငန်းစဉ်လှုပ်ဆောင်ရမှာစစ်ပွဲများထပ်မံဖြစ်ပွားမှာကိုဒေသခံပြည်သူတွေကစိုးရိမ်နေကြတယ်လို့လည်းမေလ6ရက်နေ့ထုတ်အစိုးရသတင်းစာချုပ်မှာဖော်ပြထားပါတယ်။အစိုးရရဲ့ထုတ်ပြန်ချက်ပေါ် KMPP သူမှုဦးအောင်စန်းမြင့်ကအခုလိုပြောပါတယ
်။အဲ့ဒါကတော့သူတို့တပင်းကပြောတာဗျ။ဘာလို့လဲဆိုရင်အဲ့ဒီနယ်မြေတွေက KMPP ကသွားနေကြနယ်မြေတွေပဲလေဗျာ။ဒါပေမဲ့အခုက KMPP သွားတဲ့နေရာကိုသူတို့ကကတ်လာတာလေ။သူတို့ကကတ်လာတဲ့အခါကျတော့အဲ့ဒါကိုသူရွာသားတွေကစိုးရိမ်တာ။ KMPP ကြောက်မဟုတ်ဘူး။သူတို့ကတ်လာလို့စိုးရိမ်တာလေ။အဲ့ဒါပြောင်းပြန်ဖြစ်နေတဲ့အဲ့ဒီ propaganda ကနော်
။ကြားပြည်နယ်ဒေသခံတွေအနေနဲ့ကတော့အစိုးရနဲ့ကရင်နေမျိုးရာတိုးတက်ရေးပါတီတို့ကြားစစ်ရေးသိမ်းမှမှုဖြစ်ပွားလာမှာကိုစိုးရိမ်တယ်လို့ဒေသခံကိုတဲရယ်ကပြောပါတယ်
။ KPP ကဒီသူရဲ့အနေနဲ့ဟိုဒီလိုခီးထွက်ပြီးတော့မှဟိုရေးဆင်းနေဆိုတဲ့ဟာဒီကဒီနေ့ဒီချိန်ကျွန်တော်တွားလေးတွားဆရှိတယ်လို့တော့အဲ့လိုပြောပါတယ်။ဒီလိုအစိုးရလည်းခုပြုပေးနေတယ်တော်လည်းနှစ်ထက်ဆိုတော့ကဟိုသိမ်းမှနေတဲ့အနေအထားမှာရှိနေတဲ့ခါကျွန်တော်ကအဆပေါ့နော်။ဒီတစ်ခါလို့သူတရားတော်များများတော်စုရကြတယ်။ဒီလိုပြတိမသိမ်းမှနေနေဆိုလို့ရှိရင်ကျွန်တော်တိခါကြမယ်ဆိုရင်ကျွန်တော်တို့ပြည်သူတို့အနေနဲ့အနိုင်ကြီးခိုင်းနေမှာမရှိနိုင်တယ်ပေါ့နော်
။ကရင်နေမျိုးရာတိုးတက်ရေးပါတီ KMPP ဟာ2012ခုနှစ်မှာအစိုးရနဲ့ပြည်ရခဲ့တဲ့ဖွဲ့ဖြစ်ပါတယ်။အပြည့်ရပြီးနောက်ပိုင်း KMPP ကတာဝန်ရှိသူတွေဟာကြားပြင်းတဲ့အတွင်းမှာငင်းချိုင်ရေးလုပ်ငန်းစဉ်တွေကိုနယ်လက်ရှင်းလင်းရမှာတော့လွတ်လပ်စွာသွားလာခွင့်ရှိနေရကနေအခုလိုတားမြစ်ပိတ်ပင်ခြင်းခံခဲ့ရတာလည်းဖြစ်ပါတယ်။ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP ဟာတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။